လသမဂ္ဂထူထွေးညီလာခံမှာမြန်မာစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်မင်းကွန်းပြောမဲ့မနေ့9နာရီတည်းကနယူးယောက်မြို့မှာရှိတဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားနေသူတွေကမြန်မာကိုယ်စားလှယ်အဖွဲ့တဲခိုတဲ့ Eastgate Hotel ရှိမှာစောင့်ပြီးတော့ဆန္ဒပြနေခဲ့ကြပါတယ်ဆန္ဒပြသူ20ကျော်30လောက်ဆန္ဒပြနေကြတဲ့အချိန်မှာဟိုတယ်ထဲကနေပြီးတော့မြန်မာကိုယ်စားလှယ်အဖွဲ့ကလူတချို့ထွက်လာပြီးတော့ဆန္ဒပြသူတွေကိုဓာတ်ပုံတွေဗီဒီယိုတွေထွက်ရိုက်တာကိုလည်းမြင်ခဲ့ရပါတယ်နောက်မကြခင်မှာပဲနယူးယောက်မြို့ရဲတချို့ရောက်လာပြီးဟိုတယ်ရှိမှဆန္ဒပြနေတဲ့သူတွေကိုကားလန်းချတဲ့တစ်ဖက်မှာတွားပြီးတော့ဆန္ဒပြဖို့ပြောပါတယ်။အဲဒီလိုဖြစ်နေတဲ့အချိန်မှာနိုင်ငံခြားရေးဝန်ကြီးဦးညာဝင်းရဲ့အဖွဲ့ထွက်လာပြီးတော့ကားပေါ်တက်ချိန်မှာတော့ဆန္ဒပြသူတချို့ကကားနားထီတွားပြီးတော့အော်ဟစ်ဆန္ဒပြခဲ့ကြလို့ခဏတော့ရုံးရင်းစံခတ်ဖြစ်သွားပါတယ်။နိုင်ငံခြားရေးဝန်ကြီးနဲ့အဖွဲ့စည်းသွားတဲ့ကားကိုဆန္ဒပြသူတွေကဖက်နက်တွေ၊ကော်ဖီခွက်တွေနဲ့လည်းပစ်ပေါက်ခဲ့ကြပါတယ်။ဖက်နက်နဲ့ပေါက်ကြတဲ့သူတွေကတယောက်ကိုရဲကပထမမှာဖမ်းပါတယ်။တိတ်တော့မကြလိုက်ပါဘူး။ခဏအကြာမှပဲပြန်ပြီးတော့လွှတ်ပေးပါတယ်။ဆန္ဒပြသူတွေရဲ့အဆိုကတော့ဒီမြန်မာနိုင်ငံကတရားဝင်မဟုတ်တဲ့အစိုးရကိုယ်စားလှယ်ကကုလသမဂ္ဂထူထွေးညီလာခံမှလာပြီးတော့မိန့်ခွန်းပြောတာကိုသူတို့ကလက်မခံနိုင်တဲ့အတွက်ဆန္ဒပြကြတာလို့ပြောပါတယ်
။ဗိုလ်ချုပ်သိန်းစိန်နဲ့ဟလာနိုင်ငံခြားရေးဝန်ကြီးညံဝင်းကကုလသမဂ္ဂအစည်းအဝေးကိုလာတယ်သူတို့ကမြန်မာကိုယ်စားလှယ်တွေမဟုတ်ဘူးသူတို့ကတရားဝင်ကိုယ်စားလှယ်တွေအဖြစ်နဲ့ကျွန်တော်တို့မတတ်မှတ်ဘူးသူတို့ကအခုတရားဝင်ကိုယ်စားလှယ်တွေကဒေါအောင်ဆန်းစုကြည်နဲ့ဟလာ60ရွေးကောက်ပွဲကအရွေးခံတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေပဲဖြစ်တင်ပါတယ်နောက်တစ်ခုကကျတော့သူတို့ကလူခွေချိုးဖောက်မှုတွေကျူးလွန်နေတဲ့လူတွေဟလာကျွန်တော်60ရွေးကောက်ပွဲရလဒ်ကို ignore လုပ်ထားတဲ့လူတွေဒါကြောင့်မလို့ကျွန်တော်တို့ဒီမှာအားလုံးလာပြီးတော့မြို့ောက်မှာရှိတဲ့မြန်မာတွေဆန္ဒပြတာဖြစ်ပါတယ်ဒီဆန္ဒပြပွဲမှာကျွန်တော်တို့ဟာနိုင်ငံသားရေးဝန်ကြီးညံဝင်းကိုတော့ဖနှောင်းနဲ့ဖနှက်နဲ့ပြစ်လိုက်နိုင်ပါတယ
်ဒီမှာဆန္ဒပြရတော့အမြင်တွေ့နေရတဲ့အတိုင်းပေါ့ကျွန်တော်တို့ဟိုရောက်လာတဲ့မြန်မာပြည်သူတွေကတော့မခံမြန်းနိုင်တော့ဖြစ်နေကြတော့ကဒေါသတွေထွက်ပေါ့နော်ဝမ်းနေနေဖြစ်နေကျွန်တော်တို့ခုနဒီနိုင်ငံသားရေးဝန်ကြီးဦးညံဝင်းကတော့သူတို့လာခေါ်တဲ့ကားနဲ့အောင်နဲ့ထွက်သွားတယ်အဲ့ထွက်သွားတဲ့အချိန်မှာကျွန်တော်ရှိတဲ့မြန်မာပြည်သူတွေကတော့ဒေါသမထိန်နိုင်တဲ့အတွက်ကြောင့်ဟိုပစ္စည်းတွေနဲ့ဖနှက်တွေနဲ့ပေါက်မိတယ်ပေါ့နော်ဘာကြောင့်လဲဆိုတော့သူတို့တော့မလူတတ်ထားတာပဲဆိုတော့ကျွန်တော်တို့ဒေါသတွေကိုလည်းကျွန်တော်တို့တတ်နိုင်ဆုံးထိန်းနေရတာပ
ါမြန်မာဝင်ကြီးချုပ်နဲ့အဖွဲ့ကိုစီစဉ်ဆန္ဒပြခဲ့ကြတဲ့ကျောင်းသားကောင်းဆောင်ဟောင်းကိုမိုးတီးစွန်နဲ့နယူးယောက်မြို့ကကိုမိုးချမ်းတို့ဖြစ်ပါတယ်ဝင်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်တဲတဲ့ဟိုတယ်ရှိမှလာပြီးတော့ဆန္ဒပြကြသူတွေဟာမနေ့9နာရီတည်းကအရောက်လာပြီးတော့မြန်မာနိုင်ငံလွတ်မြောက်ရေးဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်
အကျမတို့တိုင်းပြည်လွတ်လပ်ဖို့နဲ့ဒီသိန်းစိန်နဲ့ညံဝင်းဟာကျမတို့ရဲ့ပြည်သူတွေကိုတတ်တယ်မဟုတ်မတရားလုပ်တယ်ဒါကြောင့်မို့လာပြီးတော့မနှက်စောကြီးထပြီးတော့လာပြီးဆန္ဒပြကြတာ
ဆေအစိုးရပေါ်ထားတဲ့ပြည်သူတွေရဲ့သဘောထားကိုမြန်မာနိုင်ငံမှာဆိုရင်ဖော်ထုတ်ဖို့ခက်ခဲလို့မြန်မာစစ်ကောင်းဆောင်တွေအမေရိကန်မှာရောက်နေချိန်မှာမြန်မာပြည်သူတွေရဲ့ကိုစားဆန္ဒကိုဖော်ထုတ်တောင်းဆိုရတာဖြစ်တယ်ဆိုပြီးတော့ဆန္ဒလာပြတဲ့တန်ကားတော်တပားကလည်းမိန့်ပါတယ
်။တန်ကားတွေကဘုမာပြည်မှာဘယ်သူမှဘာမှမပြောမဆိုနိုင်ဘူးအားလုံးကကြောက်နေကြရတယ်။အဲဒီလိုကြောက်နေပြီးတော့ဘူမအသံမထွက်ရဲဘူးအားလုံးကဘုံကြီးဟန်တန်ကားတွေလူတွေကိုထောင်ထဲမှာသွင်းထားတယ်ဘူမလည်းမပြောရဲမဆိုရဲဖြစ်တာကိုဘုံဘုံတို့ကပြည်တွင်းမှာရှိတဲ့ဘုမာတန်ကားတွေဘုမာပြည်သူပြည်သားတွေကကိုစားလာပြီးတော့မကျေနပ်ကြောင်းဘုမာပြည်မှာစစ်တပ်ကိုအလိုမရှိကြောင်းပြည်သူပြည်သားတွေကျမ်းကျမ်းမှာမှာချမ်းချမ်းသာသာနဲ့လူခွင့်ရပြပြဝဝဘာသာရေးလွတ်လပ်ခွင့်မှုရှိရှိနဲ့ရှိအောင်ဆိုပြီးတော့ပြည်သူပြည်သားတွေကကိုစားလာပြီးတော့ခွင့်ရကိုတောင်းဆိုပြီးတော့ပြောရရင်ဖြစ်ပါတယ
်ကုလသမဂ္ဂထူထွေးညီလာခံမှာမြန်မာဝန်ကြီးချုပ်မိန်ကွန်းလာပြီးပြောတဲ့နေ့မှာပဲသူဟာကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်အမေရိကန်အထက်လွှတ်တော်အာရှနဲ့ပစိဖစ်ဒေသဆိုင်ရာနိုင်ငံခြားရေးကော်မတီဥက္ကဋ္ဌဂျင်ဝက်တို့နဲ့လည်းတီးခြားစီတွေ့ဆုံပါတယ်ဒါကြောင့်နယူးယောက်မြို့ကဒီမိုကရေစီရေးလှုပ်ရှားဆန္ဒပြကြတဲ့ဘာမာပွိုင့်စုံရအဖွဲ့ကဒေါအောင်ဆန်းစုကြည်ကိုလွှတ်ပေးပါမြန်မာနိုင်ငံလွတ်မြောက်ပါစေစတဲ့ဓာတ်ပုံပိုစတာတွေကတ်ထားတဲ့ကားနှစ်စင်းနဲ့နယူးယောက်မြို့မှာရှိတဲ့မြန်မာတန်ယုံရှိကုလသမဂ္ဂဌာနချုပ်ရှိဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်နဲ့အဖွဲ့တဲတဲ့ Eastgate Hotel ရှိတွေကိုတနင်္လာနေ့တနေ့လုံးကားနဲ့လှည့်ပတ်ပြီးတော့ဆန္ဒပြကြပါလိမ့်ရှင်